မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ15ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။အလို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥရေမှုချမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥရေချမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်။နောက်အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့တော့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းစိုက်ပြီးတော့လိုက်နာနိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကြောက်တော်ဖက်မှာအေးတပ်ဖွဲ့ဝင်လို့မသိငါလို့ဖန်ထားတဲ့လူ25ဦးကိုထိန်းသိမ်းထားတဲ့တဲ့င်းမှာကြားဖို့ရှိတာကတော့
သူတို့ဆီစီကြည့်တဲ့အခါမှာတော့အဲ့ဒီနားလေးတစ်ဝိုက်ကတော့60နေရတူတယ်မဟုတ်ဘူးသူတို့ကတော့ကျွန်တော်တို့ဖန်ပြီးချိန်သိမ်းပြီးဆီစီနေတာရှိတယ်ကျွန်တော်တရားဥပဒေဆက်လက်ဆောင်ရွက်ပါတယ်ကြောက်တော်ရ
တက်မတော်တဲ့င်းမှာပြန်ကြားရေးအတွင်းရေးမှူးဘူမှုချုပ်ဇော်မင်းထွန်းပြောသွားတာပါရှင်အသေးစိတ်ကိုတော့တဲ့င်းတွေအပြီးမှာကြားဖို့ရှိပါတယ်ဒါအပြင်စာနာရိုက်ခါနဲ့တောက်သုံးရီတွေရေးပေါ်လိုအပ်နေတဲ့ကချင်စီပေရှောင်းတွေကသူတို့ကိုပေးပို့မဲ့အကူအညီတွေကိုမဟန်တာပဲအမြန်ဆုံးပေးပို့ခွင့်ပြုဖို့တောင်းဆိုကြတဲ့တဲ့င်းနဲ့အရှိအလေပိုင်းဒေသမှာရှင်နန်တင်တင်မော်တွေတက်ခဲ့ခံရတာ sorry နိုင်ငံကရှင်နန်ပိုက်လိုင်းနဲ့လေရင်ခွင်တစ်ခုကိုမကြသေးခင်ကတက်ခဲ့ခံရတာတွေကိုနိုင်ငံတကာကတညင်တညွတ်တဲ့တုံ့ပြန်ဖို့အမေရိကန်ကကြိုးပမ်းနေတဲ့တဲ့င်းကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရတဲ့တဲ့င်းတွေကိုမခင်ဖြူတွေနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်
အလို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေချမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်သင့်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုပ်ဆောင်ပြီးစီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အခုဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်လျာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစင်ရေးစနစ်ရှိရာတရုတ်ပြည်မကြီးကိုလွှဲပြောင်းပေးမယ့်အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥပဒေရေးရာအတိုင်းဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ်။ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုံထုံးလေးကစနပြသူထောင်ပေါင်းများစွာလမ်းမတွေပေါ်ထွက်ကန့်ကွက်ခဲ့ကြတာပါ။2014ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်တဲ့ဒီပုံထုနေ့ကဆန္ဒပြပွဲအထွန်းမှာတော့ဆန္ဒပြသူတွေနဲ့ရဲတွေအကြားရုံရင်ဆန့်ကပ်ဖြစ်ခဲ့ပြီးအပြန်အလှန်အကြမ်းဖက်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ဒီဥရေချမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝန်းကလည်းဝေဖန်နေကြတာဖြစ်ပြီးတော့ဒီပေါ်မှာတရုတ်အစိုးရကတော့အမေရိကန်အစိုးရဟာတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်နေတာဆိုပြီးဆွဆွဲပြောဆိုပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါဟာရုံရင်ဆန့်ကပ်အကြမ်းဖက်လုပ်ရဖြစ်တယ်ဆိုပြီးတရုတ်အစိုးရကပုံဖော်ပြောဆိုနေပါတယ်ရှင်။
ဥမာပင်လယ်ကွေးမှာရေနံတင်သင်းမော20တိုက်ခိုက်ခံရပြီးတဲ့နောက်အရှိလေပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီမှုတရက်ရနိုင်ဖို့အမေရိကန်ကကြိုးပမ်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးပက်ချန်နန်ကပြောကြားလိုက်ပါတယ်။ယူရိုနိုင်ငံဟာအမေရိကန်ရဲ့ပြဿနာသက်သက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးရှန်နန်ကတောက်ချနေကသတင်းထုတ်တွေကိုပင်လယ်ကွန်စစ်ဌာနချုပ်မှာပြောလိုက်ပါတယ်။အမေရိကန်ရဲ့ညီမန်းချက်ကတော့ဒေသတွင်းမှာအမေရိကန်တပ်မှုတွေသူတို့ရဲ့စစ်စင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့သူကပြောပါတယ်။အဲ့နောက်တော့ဟောမူးစ်ရေလက်ကြားရဲ့စီးပွားရေးနဲ့မဟာဗျူဟာအရရေးပါမှုကိုလည်းသူကမှတ်ချက်ပြီးပြောသွားခဲ့ပါတယ်။ကမ္ဘာရေနံထင်မှုမှုရဲ့20ရာခိုင်နှုန်းကိုအဲ့ဒီဟောမူးစ်ရေလက်ကြားကလှုပ်ဆောင်နေတာဖြစ်ပါတယ်။အိုမန်ပင်လယ်ကွေ့အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ကအီရန်နိုင်ငံကိုအပြစ်တင်ပါတယ်။အီရန်ကင်းလက်ရေရင်ပေါ်ကလူတွေကမပေါက်ကွဲသေးတဲ့ရေမြုံပိုင်းတစ်ခုကိုကိုကူတာကရေဂျက်စ်ရေနံတင်သင်္ဘောကနေပြန်ခွာနေတယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကိုအမေရိကန်စစ်တပ်ကဖော်ပြခဲ့ပါတယ်။ဒီသင်္ဘောကိုတော့ကိုကူတာဆန်ဂျူဂျပန်သင်္ဘောကုမ္ပဏီကပိုင်တာဖြစ်ပြီးတော့နောက်သင်္ဘောတစ်စင်းကတော့နော်ဝေးနိုင်ငံက Frontline ကုမ္ပဏီပိုင် Front Old Air သင်္ဘောဖြစ်ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလုပ်ဆောင်မယ်ဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှအရှေ့ဒီအရှနိုင်ငံတွေကခေါင်းဆောင်တွေတွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်တာပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်အကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတော့ဒီနှစ်ကြာလာပြီးတဲ့နောက်မှာတော့အီရန်ဘက်ကလည်းဒီနှစ်မေလကစပြီးတော့သူလိုက်နာရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာပဲနေခဲ့တာပါ။ကမ္ဘာနိုင်ငံကြီးတွေအနေနဲ့အီရန်ကိုဒီအမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကနေဟန်တာကာကွယ်ပေးဖို့ရပ်ပေါင်း60တွင်မှာအဲ့လိုမလုပ်ပေးနိုင်ဘူးဆိုရင်အီရန်အနေနဲ့ယူရေနီယံတန့်စင်မှုတွေကိုနောက်ထပ်တဆင့်တိုးဆောင်ရွက်သွားမယ်ဆိုပြီး အီရန်ဆိုရကပြောပါရယ်အခုသဘောတူညီချက်ကိုအီရန်နိုင်ငံတစ်ခုတည်းကလိုက်နာကျင့်သုံးရမှာမဟုတ်ဘူးလို့လည်းအီရန်သမ္မတဟာဆာရိုဟာနီကအာရှဒေသတွေအပြန်အလှန်ဆက်ဆံရေးနဲ့ယုံကြည်မှုတည်ဆောက်ရေးဆိုင်ရာညီလန်းရှာဖွေတည်ဆောက်သွားဖို့ဆွေးနွေးကြတဲ့ဒီဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုသွားပါရယ်အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအားလုံးကအခုသဘောတူညီချက်ပြန်လည်အသက်ဝင်လာအောင်အားလုံးဝမ်းဝမ်းလှုပ်ဆောင်ကြရမှာဖြစ်တယ်ဒီလိုလှုပ်ဆောင်ဖို့အတွက်လူလာတဲ့သဘောထားမျိုးကိုမပြနိုင်ဘူးဆိုရင်အီရန်ဘက်ကလည်းဆက်ပြီးလိုက်နာစရာမရှိဘူးဆိုပြီးတော့အီရန်သမ္မတကပြောဆိုခဲ့တာပါရှင်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ယူဂန်ဒါနိုင်ငံမှာမချသိငင်ကပြန်ပြီးတော့ဖြစ်လာနေတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေတည်းကမချေညာဖို့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတောက်တာနေ့မှာဆုံးဖြတ်လိုက်ပါတယ်အီဘိုလာရောဂါတကြောပြန်ဖြစ်ပွားလာတာကိုအကဲဖြတ်သုံးသပ်ဖို့အတွက်ကုလသမဂ္ဂကျန်းမာရေးဌာနကြွမ်းကျင်သူတွေရဲ့အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတတိယအကြိမ်မြောက်ကျင်းပခဲ့ကြပါတယ်တချို့ကျွမ်းကျင်သူတွေကတော့လွန်ခဲ့တဲ့အချိန်အတော်ကြာကလေးကနိုင်ငံတကာအရေးပေါ်အခြေအနေအဖြစ်ကြီးညာနိုင်တဲ့စံသတ်မှတ်ချက်တွေကိုပြည့်မီခဲ့တယ်လို့ပြောပါတယ်။ဒီကော်မတီရဲ့အမြင်မှာတော့ဒီအီဘိုလာရောဂါကူးစက်မှုကကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ဒေသတွင်းမှာကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ပါတယ်။ဒါပေမဲ့အပြည်ပြည်ဆိုင်ရာကျန်းမာရေးစီမံစည်းကမ်းတွေအရတော့နိုင်ငံတကာမှာစိုးရိမ်ရလောက်တဲ့လူမှုကျန်းမာရေးအရေးပေါ်အခြေအနေဖြစ်ဖို့အတွက်စံနှုန်း၃ခုစလုံးနဲ့တော့ပြည့်မီခြင်းမရှိဘူးလို့WHO အရေးပေါ်ကော်မတီဥက္ကဋ္ဌဒေါက်တာဘရဗန်အဗစ်လန်ကပြောပါရဲကွန်ဂိုမှာအီဘိုလာရောဂါကူးစက်မှုတွေဖြစ်နေသမျှအိန္ဒိယနိုင်ငံတွေကိုလည်းကူးစက်ပြန့်နှံ့မှုအန္တရာယ်ရှိနေမှာဖြစ်ကြောင်းဒါပေမဲ့လည်းဒေသတွင်းကနေအပြင်ကိုကူးစက်နိုင်မှုကတော့အန္တရာယ်နည်းတယ်ဆိုပြီးတော့သူကမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေစနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖမ်းသင်္ဘောတစ်စီးကိုတရုတ်သင်္ဘောတစ်စီးကဝင်တိုက်မိခဲ့တဲ့စရာကိုတရုတ်အစိုးရကအတည်ပြုပေမဲ့တိုက်ပြီးတော့ရှောင်ပြေးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ညှင်းဆူလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်မှာတိုက်မိတဲ့အချိန်ကျတော့ Reach Bank ကျွန်းအနီးဖိလစ်ပိုင်ငါးဖမ်းသင်္ဘောနှမြုပ်သွားခဲ့ပေမဲ့တရုတ်သင်္ဘောကလှည့်မကြည့်ပဲရှောင်ထွက်ပြေးသွားခဲ့တယ်လို့ဆိုပြီးတော့ဖိလစ်ပိုင်အစိုးရအာဏာပိုင်တွေနဲ့ဖိလစ်ပိုင်သတင်းတွေမှာဒေါသကြီးတုံ့ပြန်ရေးသားခဲ့ကြတာပါ။အခုကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကလည်းအလေးအနက်အထားတုံ့ပြန်ပြောဆိုတာမျိုးမလုပ်ဘဲရှိနေတဲ့တစ်ချိန်ထဲမှာဖိလစ်ပိုင်အများစုကတော့တရုတ်ရဲ့လုပ်ရည်အပေါ်မှာအကြီးအကျယ်ဒေါသထွက်ကန့်ကွက်နေကြတာပါမနီလာမြို့တော်မှာရှိတဲ့တရုတ်တန်ရုံကတော့တရုတ်သင်္ဘောဟာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတိုက်မိပြီးတဲ့နောက်မှာဒီငါးဖမ်းသမားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အကြောင်းဒါပေမဲ့လို့တခြားဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေရောက်လာပြီးတော့အန္တရာယ်ပြုမှာကိုစိုးရိမ်တဲ့အတွက်ထွက်သွားခဲ့ရပြီးတော့တာဝန်မဲ့ရှောင်ပြေးသွားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်ဒါပေမဲ့ဖိလစ်ပိုင်ငါးဖမ်းသမား22ယောက်ကတော့သူတို့ကိုကယ်ဖို့ကြိုးစားခဲ့တယ်ဆိုတာမှန်မှန်ကန်တဲ့အကြောင်းနဲ့သူတို့တွေဟာပင်လယ်ပြင်မှာနိုင်ရည်နဲ့ချီပြီးကယ်မဲ့သူကိုစောင့်နေခဲ့ရပြီးနောက်ဆုံးဗီယက်နမ်သင်္ဘောတစ်စီးကသူတို့ကိုကယ်တင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်အခုဖြစ်ရတဲ့ပတ်သက်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါပြီ။မနီလာနိုင်ငံသားရေးဝန်ကြီးတီယိုဒိုရိုလိုဆင်းကလည်းဖိလစ်ပိုင်ငါးဖမ်းသင်္ဘောနှမြုပ်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကတန်တမာရေးအရာကန့်ကွက်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုပါရတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကတော့အခုဖြစ်ရဟာပင်လယ်ပြင်မှာမတော်တဆဖြစ်လေရှိတဲ့တာမန်ဖြစ်ရတစ်ခုသာဖြစ်တယ်လို့ပြောဆိုထားပါရရှင်။
အမေရိကန်နိုင်ငံကနေအိန္ဒိယနိုင်ငံကိုတင်သွင်းနေတဲ့အမေရိကန်ကုန်ပစ္စည်း29မျိုးကိုကုန်သွယ်ကုန်တွေထိုးကောက်သွားဖို့အိန္ဒိယနိုင်ငံကဆုံးဖြတ်လိုက်ပါတယ်။အိန္ဒိယဘက်ကအဲ့လိုအခွန်တွေထိုးကောက်သွားဖို့အတွက်ပြီးခဲ့တဲ့နှစ်ကလေးကကြေညာခဲ့ပေမဲ့ခွန်တိုးဖို့ထိုးကောက်ဖို့ကိစ္စကိုမကောက်ဘဲအချင်းချင်းရှူဆိုင်နေကြတာဖြစ်တယ်လို့သတင်းတွေမှာဒီကနေ့ဖော်ပြပါတယ်။အိန္ဒိယဆိုရကအော်မွန်နဲ့ပန်းဒီတွေပါဝင်အမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာတွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကလေးကပြောခဲ့တာပါ။အိန္ဒိယရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအခွန်တွေတိုးကောက်ဖို့ကိစ္စကိုအမေရိကန်ကဒီကင်းလွတ်ခွင့်မပေးခဲ့တဲ့အတွက်အိန္ဒိယဆိုရဘက်ကဒေါသဖြစ်ခဲ့တာလို့လည်းသိရပါတယ်။ကမ္ဘာအင်အားအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဒီပြဿနာတွေကိုဖြေရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ကုန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရှုဆိုင်ခဲ့တာပါ။ဒါမဲ့လည်းအမေရိကန်သမ္မတဒေါနယ်ထရမ့်ကအိန္ဒိယနိုင်ငံပေါ်ကုန်သွယ်ရေးအထူးခံစား권ကိုပြန်ရုပ်သိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့လှုပ်လာခဲ့တာဖြစ်ပါတယ်။ကုန်သွယ်권တွေတိုးမြင့်ကောက်ခံတာကိုနောက်ထပ်ဆိုင်းငံ့တော့မှာမဟုတ်ပဲဒီကုန်သွယ်권အစ်စ်တွေကိုမနှက်ဖြန်တင်းငွေနေကစတင်ပြီးတော့ကောက်သွားမှာဖြစ်တယ်လို့စိုးရတောင်းဝန်ရှိသူတဦးကိုကိုးကားပြီးတော့ဒီ Economic Time သတင်းစာကဖော်ပြပါပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာတော့အမေနဲ့ကွဲလာလို့သတိဆန်စေကုတာသူတွေအန်ဝါဗီဒပညာရှင်တွေပြုစုစောက်ရှောက်ထားတဲ့ရေဝက်လေးတကောင်ဟာအင်တာနက်ပေါ်မှာရေပန်းစားနေပါဗျ။ဒီရေဝက်ကလေးကိုနှုတ်တိုက်နေတဲ့ပုံတွေဘယ်လိုကူးဆက်ကြသလဲဆိုတာတွေကိုလူမှုကွန်ရက်စာမျက်နှာပေါ်မှာတက်ပုံတွေဗီဒီယိုတွေတင်တဲ့အခါလူကြိုက်များလာတာပါ။မာရီယန်ပင်လယ်ပြင်ရဲ့မဒီလူနာမည်ပေးထားတဲ့ဒီရေဝက်မလေးက9လသမီးအရွယ်ရှိပြီဖြစ်ပြီးတော့အမေရိကန်ရေဝက်မျိုးဖြစ်ပါတယ်။သူ့ကိုဒီထိုင်းနိုင်ငံမြောက်ပိုင်းကာဘီခရိုင်ထဲကကျွန်းတစ်ခုနားမှာဧပြီလတုန်းကတွေ့ခဲ့တာပါ။အစပိုင်းမှာသူ့ကိုတခြားရေဝက်တွေကြက်စားတဲ့နေရာကိုလွှတ်ပေးလိုက်ပေမဲ့သူကသူ့နဲ့မနေချင်ပဲနဲ့နောက်ရက်ပိုင်းအတွင်းမှာပဲတကောင်နဲ့ပြန်ပြီးတော့တွေ့ရပြန်တာပါ။အဲဒီကစလို့အန်ဝါဘေဒသူ့တေတီတွေကသူ့စီကိုကရက်လေးနဲ့သွားပြီးတော့အစာကျွေးပေးနေတာဖြစ်ပါတယ်။သူတို့ကဒီရေဝက်တွေရဲ့အစာနဲ့တူအောင်သွင်းသွေးသရဝါတွေရဲ့နို့ကိုရောတိုက်ပြီးတော့မှပင်လယ်ရင်ကြီးကိုကျွေးပါတယ်။တနေ့ကို15ကာလအထိအစာကျွေးရတယ်လို့သူ့ရဲ့ကျန်းမာရေးကိုလည်းဂရုစိုက်စောင့်ကြည့်နေကြတာပါရှင်။
ဒီလိုသမ္မတရှီကျင့်ဖင်ဟာဒီကနေ့မှာကြာရောက်တဲ့သူ့ရဲ့အသက်66နှစ်မြောက်မွေးနေ့ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူကျင်းပခဲ့ပါတယ်။ဒီလိုသမ္မတရှီကရုရှားသမ္မတပူတင်ကိုသူ့ရဲ့ယဉ်ကျေးတဲ့မိတ်ဆွေတူဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။ရုရှားသမ္မတပူတင်ကတရုတ်သမ္မတကိုမွေးနေ့လက်ဆောင်ဖြစ်နေရေခဲမှုပေးခဲ့တယ်လို့တရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြပါတယ်။တရုတ်နိုင်ငံမှာထိပ်ပိုင်းကောင်းဆောင်တွေရဲ့ပုံကိုရေးပွားအခြေအနေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေဟာအလုံးကိုရှားပါသလိုသူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုလည်းနိုင်ငံတော်ရှုတ်ဝတ်ချက်လို့သတ်မှတ်ထားတဲ့အတွက်သူတို့အတော်များများရဲ့မွေးနေ့တိကျကိုလူတို့ကိုထုတ်ပြန်ကြေညာလေးမရှိပါဘူး။တရုတ်သမ္မတနဲ့တရုတ်သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတပူတင်တို့ဟာဒေသရဲစည်းဝေးကိုတက်ရောက်ဖို့အတွက်တာဂျီကစ္စတန်နိုင်ငံဒူရှမ်ဘီမြို့ကိုရောက်နေကြဖြစ်ပြီးတော့အဲ့ဒီဟိုတယ်နှစ်ခုမှာသူတို့နှုတ်ဦးဟာချန်ပိန်ခွက်တွေကင်မြောက်ပြီးတော့သမ္မတရှီရဲ့မွေးနေ့ပွဲကျင်းပနေတာကိုတရုတ်ဆိုရပိုင်းရုပ်သံကပြသခဲ့ပါတယ်။ရုရှားသမ္မတပူတင်ကရေခဲမှုလက်ဆောင်ပေးတာကိုတုံ့ပြန်တဲ့အနေနဲ့တရုတ်သမ္မတရှီကျင်းဖင်ကပြန်ပြီးတော့လက်ဖက်ချောက်လက်ဆောင်ပေးခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ဒီကနေ့ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှခင်ဖြူထွေးနဲ့ကိုရရန်နိုင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲဖြစ်ပွားပြီးမသိငါစရာလူ25ဦးကိုဖမ်းဆီးထားပြီးတော့ကြောက်တော်ရဲစခန်းမှာစစ်ဆေးဖို့အာဏာထားတဲ့အကြောင်းမြန်မာစစ်တပ်ဖက်ကပြောပါတယ်။အဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ကျေးရွာတွေကမျိုးတိုင်းရင်းသားတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ပြောပြထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဆဲပင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးမသိင်္ဂါဘွယ်လူ25ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါရယ
်။ကြောက်တော်ရဲ့အရှိတက်မှာကြောက်ဆဲပင်ကျေးရွာရှိတဲ့အကြောက်ဆဲပင်ကျေးရွာအရှိမှာပဲကျွန်တော်တို့ကဖြစ်ဖြစ်တိုက်ပွဲဖြစ်ပွားတာရှိတယ်။အနောက်ပိုင်းကနေပြီးနေရာတိုင်းကဖြစ်ဖြစ်တိုက်ပွဲဖြစ်တယ်။ညနေပိုင်းတော့မှတော့ကျွန်တော်တို့နယ်မြေလုံးတွင်ဆောင်တဲ့အခါမှာကြောက်ဆဲပင်ကျေးရွာအပြင်ဘက်မှာမသိင်္ဂါဘွယ်25ယောက်ဖမ်းပြီးရရှိတယ်။တဲအားပြန်တော့30အရွယ်လောက်ပြီပဲ
။စွန်လ23ရက်နေ့ကဖမ်းဆီးရမိထားတဲ့သူတွေကိုလက်ရှိကြောက်တော်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးတရားဥပဒေတိုင်းဆက်လက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆက်ပြောပါရတယ်
။အဲသူတို့ဆစ်ဆီကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60ခန်းရတယ်ဒီလည်းမဟုတ်ဘူး။သူတို့ကတော့ကျွန်တော်တို့ဖမ်းဆီးချိန်သိမ်းပြီးဆစ်ဆီနေတာရှိတယ်။ကျွန်တော်တရားဥပဒေတိုင်းဆက်လက်ဆောင်ရွက်ပါမယ်။ကြောက်တော်ရဲစခန်းမှာရှိနေတဲ့ပုံလုံးကြီးကတော့အဲ့ဒီဘက်ပဲသွားရမှာပေါ့။အခုလောလောဆယ်မှာတော့ကျွန်တော်တို့ဆောင်ရွက်ဆက်ပဲရှိတယ်။
မြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့သူတွေကိုစွန်လ14ရက်နေ့မှာကြောက်တော်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့တာပါအဖမ်းဆီးခံထားရတဲ့သူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကြောက်ဆဲပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကတူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်တယ်လို့ကြောက်တော်ဒေသခံကိုကျော်လှမြင့်ကပြောပါတယ
်ခေါ်လာတဲ့လူတွေကတော့အကုန်လုံးရွာသားတွေဆိုတာကိုပဲသတင်းရတယ်တော်ကြောက်စီပြင်းရေရုံပြင်းရေဟဲ့အိုးဒီဆက်ကလူတွေပါတယ်အဲ့ဒီဆက်ကလူတွေက24ဦးကြောက်တော်မြို့နေဘာဘူးရောဒါတအုပ်ကြီးဘော25ဦးပေါ့သူတို့ကလည်းဒီရခိုင်မြို့နေစုမျိုးလူမျိုးတွေဖြစ်နေတော့ဒီဖက်ကလူတွေလည်းနည်းနည်းဆက်ဆက်အားနည်းဆက်တည်ရှိနေတယ်လို့တူတယ
်မြောက်ဦးမြို့နေမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်ကတော့အဖမ်းခံရကြောင်းသတင်းပို့ချက်ကိုလက်ခံရရှိကြောင်းပြောပါတယ
်အရင်အတွက်တော့ကျွန်တော်အတိအကျတော့မသိဘူးဗျာအဖမ်းခံရတယ်ဆိုတာတော့ကျွန်တော်ကိုတကယ်ပို့ကြပါတယ်။သွားသွားနေလို့သူကသူတို့ကပြောကြပါတယ်။
Lashi Pansi Cantata to the Yachinego Tishipu. Chalked on Muma Yezagango, said to Mimia Yama. Joseph Quimashi Jang Suvare.
Oh, Milomia, Uriatomia, Takasin,
Mari. Yakambi Nema, Yama Setana, E. Yakailenaga, and Puerto Jap, one at that sea, you pretty Pagadre, Ayata Rile, E. in a Sanduine at Suvi, Pansi Cayada, Yabia Lanibare. Mila Samba Nunga, Yetita Mune, Chautan Gio Adrien, Setagane, Wampa Peso, Sisi Mudwin. Pikamuja, Yoracha Ute Sonwabi, she utanya Yashi Ketalu, Yorashi Ugule, Pansi Mupu Ye Ukevare, Pigre Mala Bindongale, Miaumune, Audagan Chiwata, Naule, a champamu Ubudi, Poma, Nase, Samin Swene, Situ Numa Yezakama, Mupu Ye Utavare, Ibrela Sayenigale, Miaumuga, Yeta Ye, Taka Kayabi, Yamasetagane, Nami Shinli Ye Losa Mudwe, Laga Chiwata, Nasali Ugu Pansi B, a Mupu Ye Utavare. Lashi see ye pretty becaca ladrin, e in a senuine desu de matenga mune, yada kuna se jogo, a champa mu ubudi, poma, nase, samins vene tolago, matayate sweater mu ubudi, sakone tene tolago, a move ye u tamudi, shinibarekamia.
Nango in mimia timpiatorawa, a kuro kachin pinega, sibi shanted in pasaya ama, kachin sibi shanago near yin pianbobo season in jimabe, a jebo, lu anise, tautong yine, sana yeka, ludachin sanamu kunirigo, pepin, tasimum shibe, a miasong people, sishan pituriga down so like bare, sishane pianojare kamale, titarin begin lojomu ama kanja shibo dwe, a soya, tawan shidu repeka alin net has some polurelo, kachin lumu gums on riga piovare, lashimaro kachin sibi doka de ye down so sana.
ထုတ်သူတွေလည်းတရားစွဲဆိုခံရတာပါဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြထားပါတယ်ဟုတ်ပါတယ်မြမစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့
ဒါပေမဲ့လို့ကချင်စစ်ဆောင်စခန်းတွေထဲမှာအရေးပေါ်လိုအပ်ချက်အခက်အခဲတွေများစွာရှိနေတော့မယ်လို့ကချင်ဒုက္ခတဲ့လူငယ်တူဖြစ်တဲ့အင်ခွန်ခွန်ဂျန်တော်ကပြောပါတယ်အခုကျွန်တော်တို့ကနေပေါ်စနစ်ကျော်လာတဲ့အချိန်မှာကျွန်တော်တို့ရဲ့
ပြောပါတယ်။
လို့အပ်ပါတယ်လို့တယ်ဆိုတာကတော့အခုဒီ 19 လောက်ကြာလာတဲ့အချိန်မှာနေတဲ့ကျွန်တော်တို့ရေရှဲတာဒီ မလုံးမချုံတဲ့ပြဿနာတွေအခုလိုမိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစိတ်အယောအခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာပိုင်းကတော့ငိုကြက်နေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDV တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့။ကုညီတွေကတော့အရင်ထက်တော့အများကြီးနေသွားတော့ပေါ့။
တိတဲ့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဘေးကင်းလုံခြုံစွာနဲ့နေရရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါ။ဒေါက်တာကလမ်ဆပ်ဆောင်ကပဲ
။ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်။တချို့တော့ကျွန်တော်တို့ဒီဟိုအစင်တင်ဖြစ်တာတွေရှိနေပါပြီ။ဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်။
ဟုတ်ကဲ့
ခက်တာက international ဖွဲ့စည်းတွေကလည်းဒီ KAE နဲ့အစိုးရနဲ့ bilateral မထိုးမချင်းတို့ရဲ့ assets မရောက်နိုင်သူတွေကတော့ဟိုနည်းနည်းကြံ့ကြောက်အောင်လို့တော့ထင်တာပဲ
အိုးရေစုခွာထွက်ပြေးခဲ့ကြရတဲ့စစ်ချောက်ဒုက္ခသည်တွေနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးနောက်ပြန်လည်အခြေချနေထိုင်မှုလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်မှုဒုက္ခသည်တွေနဲ့ဒုက္ခသည်တွေအရေးဆောင်ရွက်နေသူတွေကအခုကချင်းတကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင
်တော်ရရှင်များရှင်မဲခွေးကပြားကိုကျမ်းမာရေရှူတော့အများမသိတော့ဘူးဆိုပြီးကျောင်းတင်ယူညွန်းနန်းကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတဲ့ဆိုတဲ့တွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအပါအဝင်မြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါသလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရယ်ရှင
် VOA American တန်ရတိုက်လေလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒီကနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါအရှိအလဲပိုင်းဒေသမှာရေနံသင်တင်မော့တွေတိုက်ခိုက်ခံရတာဆော်ရီနိုင်ငံကရေနံပိုက်လိုင်းနဲ့လီယင်ကွင်းတစ်ခုကိုမကြာသေးခင်ကတိုက်ခိုက်ခံရတာတွေကိုနိုင်ငံတကာကတညီတညွတ်တဲ့တုံ့ပြန်နိုင်ဖို့အမေရိကန်ကကြိုးပမ်းနေပါတယ်တိုက်ခိုက်မှုတွေမှာအီရန်နိုင်ငံရဲ့လက်ချက်ဖြစ်ကြောင်းဆွဆွဲနေတဲ့အမေရိကန်ရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ VOA သတင်းထောက်ကာလာဘပ်ပန်နဂွန်စစ်ဌာနချုပ်ကနေသတင်းပေးပို့ထားတာကိုတော့ကိုအောင်လင်းဦးကပြောပြပေးမှာပါ
အမေပင်လယ်ဝင်းမှာရေနံတင်သမော20ကြာသပတေးနေ့ကတက်ခတ်ခံရမှုအတွက်အမေရိကန်ကတော့အီရန်နိုင်ငံရဲ့လက်ချက်အဖြစ်နဲ့အပြစ်ပို့ထားပါတယ်အမေရိကန်ယာယီကာဝေးဝန်ကြီးပက်ရှန်နန်ကတော့တက်ခတ်မှုတွေကိုတုံ့ပြန်ရမှာနိုင်ငံတကာကတညီတညွတ်ထက်ရပ်တည်ဖို့အမေရိကန်အမျိုးသားလွန်ကြိုရေးအကြံပေးဂျွန်ဘော်တန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူကြိုးပမ်းသွားမယ်ကြောင်းပြောဆိုထားတာ
ပါ We have an international situation there in the Middle East it's not aUS situation
and ဂျယ်လိုင်းပိုင်းဒေသမှာနိုင်ငံတကာအရေးခင်တစ်ခုကြုံနေရပါတယ်ဒါဟာအမေရိကန်အရေးစတဲ့မဟုတ်ပါဘူးဒီနိုင်ငံတကာပြဿနာနဲ့ပတ်သက်လို့အထူးစံနမန်ဘော်တန်နိုင်ငံသားရေးဝန်ကြီးပွန်ပီရိုနဲ့အတူကျွန်တော်ကိုယ်တိုင်နိုင်ငံတကာအတိုင်းဝန်ကြားဘုံရက်တီချက်ရအောင်ကြိုးပမ်းသွားမှာပါ
တိုက်ခိုက်ခံရတဲ့ရေနံတင်သင်္ဘောတစ်စင်းကိုတော့အမေရိကန်ရေတပ်ကပက်ထိန်တန်မစ်ဆိုင်းတုံးတက် USS Bainbridge ဖြတ်သင်္ဘောကကူညီကယ်ဆယ်ခဲ့ပြီးဆွဲသင်္ဘောတစ်စင်းနဲ့စစ်ကမ်းကိုဆွဲခေါ်သွားခဲ့ရတာပါဒါမှမဟုတ်နောက်သင်္ဘောတစ်စင်းကတော့အီရန်လူမျိုးရေးတပ်ဖွဲ့တွေကဆွဲသင်္ဘောတွေကိုအနာကပ်ခွင့်မပေးတဲ့အတွက်ပြည်လည်ထဲမှာပဲရှိနေတော့မယ်လို့တာဝန်ရှိသူတယောက်က VOE ကိုပြောပါတယ်သင်္ဘောသားတွေကိုလည်းအီရန်အာဏာပိုင်တွေကထိန်းသိမ်းထားတာပါသင်္ဘောသားတွေကိုကယ်တင်လာခဲ့တဲ့အရက်ဖက်သင်္ဘောတစ်စင်းကိုအီရန်တပ်ခိုက်ရေးအမြန်ရေးရင်တစ်စင်းကဝိုင်းဝန်းခဲ့ပြီးသင်္ဘောသားတွေကိုလွှဲပြောင်းပေးဖို့တောင်းဆိုခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါတယ်ပင်ဒဂွန်စစ်ဌာနချုပ်ကတော့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လက်တလောတတ်တမန်ရေးအရာဖြစ်ရှင်းမှုကြိုးပမ်းနေတဲ့အကြောင်းလည်းပြောဆိုထားတာပါဝါရှင်တန်ခြေဆိုင်ဒီမိုကရေစီစနစ်ကာဝေးရေးဖောင်ဒေးရှင်းကဂျွန်ဟန်နာကတော့ဒေသတွင်းမှာတင်းမာမှုတွေကြီးထွားလာနိုင်တဲ့အလားအလာတွေရှိနေတယ်လို့သုံးသပ်ပါတယ်
I think the US is eager to keep this below the threshold of a force on force military conflict.
American nene se pri kha bang chaw de a sin a ti ma phit aw thain tha bo lu la ni le lo tin ma de. Da ma de da myo ri tat phit ni me. Naingan ga yin na ze kwa ma ti ma nyi po phit la me. Yuan naingan ya chin chaw mu ri po twi la me so yin naw. Yuan naingan ya pai sai mu ri a paw da song dia a ye yu de lou ya myo ri do po twi ya lai me lo yu sa ba de.
အမေရိကန်ရေတပ်ကတော့ဂျပန်ကုမ္ပဏီပိုင်တင်မောကပောက်ကွဲမှုနဲ့တင်မောဝမ်းမိုင်းကမပောက်ကွဲသေးတဲ့တန်လိုက်မိုင်းတွေရဲ့ပုံတွေကိုထုတ်ပြန်ပြသခဲ့ပါတယ်။တင်မောတစ်စင်းမှာအီရန်တပ်ဖွဲ့တွေကမပောက်ကွဲသေးတဲ့မိုင်းတွေကိုဖယ်ရှားနေတယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းကိုလည်းထုတ်ပြန်ခဲ့တာပါ။မိုင်းတွေကိုဖယ်ရှားတာဟာအထောက်ထားတွေကိုဖျောက်ဖျက်ဖို့ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲအမေရိကန်ကပြောဆိုထားပေမဲ့အီရန်ဘက်ကတော့စွပ်စွဲချက်ကိုငြင်းဆန်ထားပါတယ်ခင်ဗျာ
။မေလူရင်မထွေ
ဟာဂင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဟာဂင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဟာဂင်များနေ့ဖြစ်ပါတယ်ဟာဂင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VOA သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဟာဂင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဟာဂင်မြတ်တာအောင်မီတတိယအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOA ကိုစာလေးတွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ရုံနိုင်အောင်ကြီးမား
VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့အခုရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုရူရိုကနေည9:00 AM အထိထုတ်လင်းပေးသွားအောင်ပါပါအခုတော့ကြန့်ရှင်နေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမှခင်ဖြူတွေကတည်းကပြောပြပေးပါအောင်ရှင်
အလို့ရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြတမ်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်အစိုးရကဆိုင်းငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုံ့ဆော်ပြီးစီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ့်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အခုဥပဒေမူကြမ်းအရတော့ဟောင်ကောင်မှာရာဇဝတ်မှုနဲ့တန်တရားဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မှကြီးကိုလွှဲပြောင်းပေးနိုင်မှာဖြစ်ပါတယ်ရှင်။အိုမန်ပင်လယ်ကွေ့မှာရေနံတင်သင်္ဘောနှစ်စီးတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အရှေ့လယ်ပိုင်းဒေသမှာနိုင်ငံတကာအသိုင်းအဝိုင်းအကြပုံသဘောတူညီချက်တရရနိုင်အောင်ကြိုးပမ်းနေတယ်လို့ဒီအမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖတ်ရှန်နဟန်ကပြောဆိုလိုက်ပါတယ်။ဤရန်နိုင်ငံဟာအမေရိကန်ရဲ့ပြဿနာတသက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးကတောက်ကြနေတုန်းကသတင်းတော်တွေကိုပင်ကွန်စစ်ဌာနချုပ်မှာပြောကြားလိုက်တာပါအမေရိကန်ရဲ့ရည်မှန်းချက်ကတော့ဒေသတွေမှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းအမြစ်တွေနဲ့အထောက်အပံ့တွေရဖို့ဖြစ်တယ်လို့သူကပြောပါရရှင်အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြည့်ရဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်တာပါ။ကမ္ဘာ့အရာကြီးနိုင်ငံတွေနဲ့အီရန်နိုင်ငံအကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတော့တလကြာလာခဲ့ပြီးတဲ့တစ်နှစ်ကြာလာခဲ့ပြီးတဲ့နောက်မှာဒီအီရန်ဘက်ကလည်းဒီနှစ်မေလကစပြီးတော့သူလိုက်နာရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာတော့ဘဲနေခဲ့တာဖြစ်ပါရဲ့ရှင်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ယူဂန္ဒါနိုင်ငံမှာတော့မကြသေးခင်ကပြန်ပြီးတော့ဖြစ်လာနေတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးနိုင်ငံတကာမှာအများပြည်သူကျန်းမာရေးအဖွဲ့အခြေအနေတရအဖြစ်မကျညာဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာဆုံးဖြတ်လိုက်ပါရဲ့ရှင်
။တည်တင်းအချင်းချက်ကမှခင်ပြည့်တွေကျင်းညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမှစုံမဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ View American သံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိ line တို့မီတာ19.25 30နဲ့ line လာမီတာ190ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.
Thank you.